မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကယာယီတားမြစ်ပိတ်ပင်ခဲ့ပြီးတဲ့နောက်ရွှေ့ပြောင်းအခြေချသူတွေကအမေရိကန်နိုင်ငံကိုပြန်လည်ဝင်ရောက်နေကြပြီဖြစ်ပါတယ်။ John F. Kennedy လေးစိတ်ကိုဝင်ရောက်လာတဲ့ Green Card ကိုင်းဆောင်ထားသူတွေနဲ့ Non-Immigrant အမျိုးအစားပြည်ဝင်ခွင့်ဗီဇာကိုင်းဆောင်ထားသူတွေကိုအခက်အခဲမရှိအောင်နယူးယောက်လူဝင်မှုကြီးကြပ်ရေးဆိုင်ရာညွန့်ပေါင်းဖွဲ့ကကူညီဆောင်ရွက်ပေးနေကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လှုပ်ဆောင်နေတဲ့အခြေအနေတွေအားလုံးပုံမှန်လက်ပတ်လျက်ရှိကြောင်းရှေ့နေကမ်မလီမက်ကလာက AP သတင်းဌာနကိုတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်။